မုံရွာမြို့မီးပွိုင်တစ်ခုမှာတာဝန်ကျနေတဲ့အရင်ထင်းရဲတို့ဒီကနေ့နေ့လယ်ပိုင်းကတနက်နဲ့အနီးကဖြစ်ခတ်ခံရပါတယ်။တချိန်တည်းမှာတော့စကိုင်းတိုင်းအရာတော်မြို့နယ်ကခြေရွာတွေကိုစစ်ကောင်စီတပ်တွေကအင်အားအလုံးအရင်းနဲ့ဝင်ရောက်ပြီးတော့ဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေတွေအပအဝင်နိုင်ငံတော်ကဖမ်းဆီးပစ်ခတ်မှုနဲ့ပောက်ကွဲမှုတွေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ္မာကတင်ပြထားပါတယ်
။ဒီကနေ့စက်တင်ဘာ22ရက်နေ့မနက်7:00နာရီဝင်းစင်ကမုံရွာမြို့ပြည်တော်စုလမ်းနဲ့မြို့ပတ်လမ်းတော့ကမီးပွိုင်မှာတာဝန်ကျနေတဲ့ရင်ထင်းရဲတအူတနက်နဲ့ပစ်ခတ်ခံခဲ့ရပါတယ်။ဒီပစ်ခတ်မှုအပြီးမှာစစ်ကောင်စီတပ်တွေကရှာဖွေစစ်ဆေးမှုတွေလုပ်ပြီးပြည်သူတို့ကိုဖမ်းဆီးထားတယ်လို့မုံရွာမြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကိုစားပြုတပ်မဏိအဖွဲ့ကကိုခွန်စာက VOA ကိုပြောပါတယ်
။ဒီနေ့ဒီဘာနဲ့ဆက်နေနေဒီနေ့သာမန်ပိုင်း7:00လောက်က7:30လောက်ကဒီလောက်ကရင်းနေရဦးဒီလိုနဲ့ဒီလိုမှဝင်ကြည့်တယ်။ဒီနေ့မှရင်းတန်းဆက်နေဒီလိုအခုလည်းရှိစစ်ကောင်စီနဲ့ဒီတို့တောင်းတဲ့အုပ်စုတွေအဲ့ဒီမှာလုံးကြီးနဲ့ပုံအားလုံးကြီးနဲ့စစ်ကြေးတွေပြုလုပ်နေရတယ်ဒီလိုပဲ
။အခုလိုပြစ်ခတ်မှုဖြစ်သလိုမုံရွာပင်မတပိတ်စစ်ကြောင်းကလည်းခွတောင်းတွန်တန်မိုးတို့ညာအဆုံးသက်တိုက်ပွဲဒုစင်ရဲဆိုတဲ့ခေါင်းစည်းစာတမ်းနဲ့ပူဇုံလန်းမြို့လယ်မိပွိုင်အထိဒီကနေ့ခြိတက်ဆန္ဒပြခဲ့ကြပါဗျ။ဖန်စီဖြူခွဲတဲ့ဆိုတဲ့သတင်းတော့မကြားရပါဘူး။အင်တာနက်ပြတ်တောက်ခံရတဲ့စကိုင်းတိုင်းအရာတော်မြို့နယ်ကမကြီးကံရွာ၊ကြပင်လှရွာနဲ့ပါရမီရွာတို့မှာတော့စက်တင်ဘာ22ရက်မနေ့ကစပြီးစစ်ကောင်စီတပ်ကအင်အားအလုံးရင်းနဲ့ဝင်ရောက်လာပြီးဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့အဲဒီကဒေသခံတွေကပြောပါတယ်။မနေ့ညနေပိုင်းကကြပင်လှရွာကိုရောက်လာချိန်မှာစစ်သားတွေစားတောက်ဖို့အတွက်ရွာကအမျိုးသမီးတွေကိုဖမ်းဆီးပြီးထမင်းဟင်းချက်ပြုတ်ခိုင်းတယ်လို့နေအိမ်တော်တော်များများကိုလည်းဝင်ရောက်ဖျက်ဆီးမှွေနောက်ပြီးပစ္စည်းတွေကိုယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရွာကအမျိုးသားတချို့ကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
။ကြပင်လှကိုမနေ့ကညနေပိုင်းမှောင်တဲ့ချိန်မှာဖတ်သွားပြီးတော့ကြပင်လှရွာကအမျိုးသမီးတွေကိုဖမ်းပြီးတော့သူတို့စားဖို့တောက်ဖို့တမင်းချက်ခိုင်းပါလေ။ညပိုင်းမှာသူတို့လူမရှိတဲ့အိမ်တွေကိုတော့တော့တွေရိုက်ဖြတ်တယ်၊လူချင်းကားတွေယူသွားတယ်။အိမ်တိုင်းပြီးလို့လို့ကိုအဲ့လိုလုပ်သွားတာဗျ။အဲ့လိုလုပ်သွားပြီးတော့အခုဒီကနေ့မနေ့မှလည်းသူတို့အင်အား100လောက်နဲ့ကြပင်လှရွာကအမျိုးသား9ယောက်ဖမ်းပြီးတော့ကြပင်လှရွာရဲ့ဘုတ်ဘက်ကပါရမီရွာဆိုတဲ့ဒီကိုသွားဖို့အတွက်9ယောက်ဖမ်းပြီးတော့လူသားတိုင်းအဖြစ်နဲ့ဒါကအသုံးချပြီးတော့ခုလက်ရှိအချိန်မှာပါရမီရွာကိုရောက်နေပါတယ်အကြံပေးစကောင်းကြီး
မနေ့ညနေပိုင်းကမကြီးကံရွာကနေကြပင်လှရွာသို့ပြန်လာတဲ့ပယံအလုသမားအမျိုးသား၉ဦးကိုခိတခဏဖမ်းဆီးပြီးမကြခင်မှာပြန်လွတ်ပေးတယ်လို့ဒေသခံတို့ကပြောပါတယ်။လက်ရှိအချိန်မှာမကြီးကံရွာနဲ့ကြပင်လှရွာမှာစစ်ကောင်စီတပ်တွေတပ်ဆွဲထားပြီးအဲ့ဒီဒေသတဝိုက်ဖမ်းဆီးစစ်ဆေးမှုတွေရှိနေတာကြောင့်နှီးစက်ရဒေသခံအများစုကထွက်ပြေးတိမ်ရှောင်နေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းမှာလဲသခိုင်းတိုင်းကတိမြို့နယ်ရင်းမပင်မြို့နယ်ပလဲမြို့နယ်တွေဘက်မှာစစ်ကောင်စီတပ်ကအင်အားတိုးချထားပြီးလှုပ်ရှားနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေဝင်လာတာကြောင့်ကတိမြို့နယ်ချင်းတွင်းမြစ်အရှိချမ်းကကျေးရွာတော်တော်များများကပြည်သူတွေထွက်ပြေးတိမ်ရှောင်နေကြရပါတယ်ကရင်ပြည်နယ်ကော့ဂရိတ်မြို့ကစီပင်ရုံးရှိမှာလဲဒီကနေ့မနက်ပိုင်းဘုံတလုံးပောက်ကွဲခဲ့ပါတယ်အထူးအခိုင်မသိရပါဘူးကျောက်ဆယ်မြို့မှာလည်းမနေ့ညနေပိုင်းကပောက်ကွဲမှုတချို့ရှိခဲ့ပါတယ်။နိုင်ငံတော်မှာပောက်ကွဲမှုပြစ်ခတ်မှုဖမ်းဆီးမှုတွေရှိနေပေမဲ့ဆရာနာရှင်စန့်ကျင်ရေးလျှက်တပြတ်ဆန္ဒပြပွဲတွေကလည်းဆက်ရှိနေပါတယ်။ဒီကနေ့မှာရန်ကုန်မန္တလေးကလေးမုံရွာရွှေဘိုလောင်းလုံလက်ပတောင်ရင်းမပင်နဲ့ဆက်လင်းကြီးမြို့နယ်တွေမှာဆန္ဒပြမှုတချို့ရှိခဲ့ပါတယ်ရှင်။